အာရခတ်တော်အေးထိန်းချုပ်ထားတဲ့ရခိုင်ပြည်နယ်ကွားမြို့နယ်မှာတော့အသက်10နှစ်အောက်ကလေးငယ်တွေနဲ့အသက်ကြီးတဲ့သူတွေအရေးပြားရာရဏာတွေအရေးပြားယောဂါတွေဖြစ်ပွားနေတယ်လို့ကူညီပေးနေသူတွေကပြောပါတယ်။အရေးပြားရာရဏတဲ့သူတွေထဲမှာတချို့ကအနာဇိမ်းပေါက်တာနဲ့အနာကျောက်ပုံစံပေါက်တာမျိုးတွေလည်းတွေ့ရတယ်လို့ကွားမြို့နယ်စစ်ဘေးရှောင်ကူညီရေးပူးပေါင်းအဖွဲ့ကြံကြားရေးတာဝန်ခံကိုနိုင်အောင်လင်းက VOA ကိုပြောပြပါတယ်။
ဆက်ဆောင်စခန်းတွေမှာဆိုလို့ရှိရင်လည်းအေးပြားရရများတွေကတော့စပြီးတော့ရှိလာပါတယ်ပြင်းပြင်းထန်ထန်ခံစားရတာမျိုးတော့မဟုတ်သေးပါဘူးဒီဒေသခံပြည်သူတွေမှာကတော့လက်ရှိဆိုလို့ရှိရင်ကျွန်တော်ဒီကြိမ်တိုင်းနယ်ထဲမှာရှိတဲ့ဒီကျေးရွာ1200လောက်ပေါ့လေအဲကျွန်တော်တို့လူကြီးအားဖြင့်ဆိုရင်ဒီ3000ဝန်းကျင်လောက်ရှိတယ်ပြီးတော့ဒီကျေးရွာ1200ကဒီစပီဒေသခံပြည်သူတွေကတော့ဒီအေးပြားရနာဝိညာဏကိုဒီတော်တော်လေးပြင်းပြင်းထန်ထန်ခံစားနေရတယ်ပေါ့လေဟုတ်
စစ်ဘေးရှောင်ပြည်သူ3000ကျော်ရှိနေတဲ့ကွာမြို့နယ်မှာရာနာဝေဒနာဖြစ်သူအများစုကဒေသခံတွေဖြစ်ပါတယ်။အရင်အစဉ်အဆက်တုန်းကကွာမြို့နယ်မှာဒီလိုမျိုးအရေးပြားရာရံတဲ့ယောဂါတွေမရှိခဲ့ဘူးလို့ကိုနိုင်အောင်လင်းကပြောပါတယ်။အခုချိန်စစ်ပွဲအလွန်ကာလမှာတော့တကူရေးတန့်ရှင်းမှုအားနည်းတာ၊ကျန်းမာရေးဆောင်ရှားမှုမရတာနဲ့အစာအာဟာရလိုအပ်ချက်တွေကြောင့်အရေးပြားရာရံတာတွေဖြစ်နိုင်တယ်လို့သူကဆက်ပြောပါတယ်။
လုံခဲတဲ့တလားလောက်ကပဲဒီဒေသခံပြည်သူတွေရောဆက်ဆောင်ပြည်သူတွေရောမှာဒီအေးပြားမှာရာရံတာနေပြီးတော့လက်တွေမှာဒီအေးပြားရာနာတွေစပြီးတော့အနှဲ့ငယ်ခံစားလာရတယ်ပေါ့လေဒီကျွန်တော်နှစ်လပိုင်းပထမပတ်မှာသူတို့စပြီးတော့တော်တော်လေးကိုဒီခန္ဓာကိုယ်အနှံ့ကိုပြန့်နှံ့ပြီးတော့မှအဲတော်တော်လေးပြင်းပြင်းထန်ထန်ခံစားလာရတယ်ပေါ့လေ
ကွာမြို့နယ်မှာပြန်လဲထူထောင်ရေးနဲ့အတူစစ်ဘေးရှောင်ကူညီရေးလုပ်ငန်းတွေကိုလည်းတစ်ပြိုင်တည်းလှုပ်ဆောင်နေတယ်လို့ပြောပါတယ်စစ်ကောင်စီရဲ့လေကြောင်းရံနဲ့လက်နက်ကြီးအန္တရာယ်တွေကြောင့်တခြားနေရာကရောက်လာတဲ့စစ်ရှောင်တွေလည်းကွာမြို့နယ်မှာရှိနေပါတယ်
။စစ်ပွဲကာလဖြစ်တာကြောင့်လို့ဒီကျွန်တော်ရခိုင်ပြည်ထဲမှာဆိုလို့ရှိရင်လည်းဒီစားနပ်အခါတွေဈေးဝတွေရှားပါးတယ်ပေါ့လေစင်းလုံးကြီးမှာစားနပ်အခါကတော့လက်ရှိအနေအထားမှာဆိုလို့ရှိရင်အစဉ်ပြေမဲ့ဒီဈေးဝတွေဆိုလို့ရှိရင်ကတော့ဒီစင်းလုံးကြီးမှာတယ်ပေါ့လေပြီးတော့နောက်တစ်ခုကကြတော့ဝယ်ရတာရှားပါးတယ်ပေါ့လေဒီရခိုင်ပြည်နယ်တဲ့ကိုဒီဈေးဝတွေပါတယ်အစနိုင်ခါတဲ့ယူမယ်ဆိုလို့ရှိရင်လည်းစက်ကောင်စီဂိတ်တွေကနေပြီးတော့ပြင်းမဖြတ်တဲ့ခါကျတော့ဒီဒေသခံပြည်သူတွေမှာလည်းဒီစားနပ်ရိက္ခာနဲ့ဆေးဝါးတွေကဝယ်ရတာအဆင်မပြေဘူးပေါ့လေ
ဒေသအတွက်စားနပ်ရိက္ခာနဲ့ဆေးဝါးအပါအဝင်ကုန်သွယ်ရေးကတော့ AR တိုင်းဘက်ကနေအဓိကစီးဆင်းနေတာပါအခုချိန်မှာတော့ဆေးရေးပြိပခပြင်းထန်နေလို့ကုန်သွယ်ရေးလည်းရပ်တန့်နေပါတယ်စားနပ်ရိက္ခာအတွက်ဒေသထဲမှာဝယ်ယူလို့ရပေမဲ့ဆေးဝါးကတော့အတော်လေးကိုရှားပါနေပါတယ်လို့သိရပါတယ်အခုလိုမျိုးကူးဆက်တတ်တဲ့အရေးပြားရာရံဝေဒနာတွေခံစားလာရတဲ့အချိန်မှာတော့ဆေးဝါးမလုံလောက်တဲ့ပြဿနာတွေရှိနေပြီးတော့ကူညီပေးနေသူတွေကလည်းဆေးဝါးဝယ်ယူနိုင်မှုအတွက်အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်ရှင်